တန်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူဒီကနေ့နောက်ထပ်900ကျော်ရှိနေပြီးတော့ကူးစက်မှုအများဆုံးဖြစ်တဲ့ဒေဂူးမြို့မှာလူနာ2000ကျော်ဟာဆေးရုံကြင်မလောက်တဲ့အတွက်ကြင်လွတ်ဆောက်နေရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံပြည်ကူးစက်မှုအများဆုံးဖြစ်နေတဲ့တောင်ကိုရီးယားမှာကျန်းမာရေးဆောင်ရှားမှုနဲ့စီးပွားရေးထိခိုက်မှုကိုကြားကန်ပေးနိုင်ဖို့ဒေါ်လာ10ဘီလီယံလောက်သုံးစွဲမယ်လို့အစိုးရကကြေညာပါတယ်တရုတ်မှာတော့ပိုးကူးဆက်သူဆက်ပြီးကြာဆင်းနေတာမှာဒီကနေ့နောက်ထပ်ပိုးကူးသူ119ယောက်ရှိတယ်လို့ပြောပါရယ်။အရင်ကဆိုရင်တရုတ်မှာပိုးကူးသူနေ့စဉ်1000ချီရှိခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကူးသူ2000ကျော်ရှိနေတဲ့အီတလီနဲ့အီရန်နိုင်ငံတွေမှာတော့ပိုးကူးဆက်ပြန့်နှံ့မှုကိုထိန်းနိုင်ဖို့အတွက်အာရုံစိုက်လုပ်နေကြပါရယ်။နှစ်နိုင်ငံလုံးမှာဗိုင်းရပ်စ်ပိုးကူးဆက်သူတဖြည်းဖြည်းတိုးနေုံမကကူးစက်မှုရှိနေတဲ့နေရာတွေကနေတခြားနိုင်ငံတွေကိုသွားတဲ့အီတလီနဲ့အီရန်လူမျိုးတွေကတဆင့်ပိုးကူးဆက်မှုတွေရှိနေပါရယ်။အီတလီမှာအင်္ဂါနေ့တုန်းကတေဆုံးသူ89ယောက်ထိရှိခဲ့တာပါ။အီတလီကမ္ဘာလှည့်ခီးစဲတွေကတဆင့်ကူးပုံရတဲ့အိန္ဒိယနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးသူ28ယောက်ထိရှိနေပါတယ်။အီရတ်နိုင်ငံမှာတော့ COVID-19 ရောဂါကြောင့်ပထမဆုံးတစ်ယောက်ဒီနေ့တေဆုံးသွားပါတယ်။အီရတ်ကကူးစက်မှုအလုံးဟာအီရန်နဲ့ဆက်နွယ်နေပါတယ်။ပိုးကူးတဲ့နိုင်ငံသစ်တွေတိုးနေတဲ့အထက်မှာဂျော်ဒန်၊မော်ရက်ကို၊ဆင်နဂေါ၊ပေါ်တူဂီနဲ့ဆာဒီအာရေဗျနိုင်ငံတွေပါဝင်ပါတယ်။လောလောဆယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်9000 3000ကျော်ရှိနေပြီးတော့တေဆုံးသူက3200နီးပါးရှိပါတယ်။ကူးစက်သူရောတေဆုံးသူအများဆုံးကတော့တရုတ်နိုင်ငံမှာပါ။အမေရိကန်ပြည်ထောင်စုမှာလည်းကူးစက်သူ128ယောက်တေဆုံးသူ9ယောက်ရှိပြီးတော့ပြန်လည်နေကောင်းသူ8ယောက်ရှိပါတယ်။တစ်ချိန်တည်းမှာပဲဒီကမ္ဘာတဝန်းကလူတွေအနေနဲ့ကျန်းမာရေးဝန်ထမ်းတွေလိုအပ်တဲ့နှာခေါင်းစည်းအကာတွေတခြားအကာအကွယ်တွေဝယ်စုမထားကြဖို့အတွက် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကအကြီးအကဲကပန်ကြားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုနှာခေါင်းစည်းအကာအကွယ်ကအကာအကွယ်ပေးနိုင်မယ်လို့အာမခံနိုင်ဘူးလို့ကြွမ်းကျင်သူတွေကလည်းပြောနေကြပါတယ်။